ရုတ်နိုင်ငံကလက်မခံပဲနှစ်ထုတ်ခံရတဲ့ကချင်စစ်ဆောင်ဒုက္ခသည်2000လောက်ဟာအခုခါမှာမကယံအနီးကစခန်းတစ်ခုမှာခိုးလုံနေကြပါတယ်။ပြင်းထန်တဲ့ရာသီဥတုတန်ကြောင့်ကျမရေးအတွက်စိုးရိမ်ရသလိုစားနပ်ရိက္ခာလည်းပြက်လက်နိုင်ခြေရှိနေတဲ့အကြောင်းဒုက္ခသည်ရေးကူညီသူတဦးကပြောပါတယ်။ဒါပြင်စစ်ဆောင်စခန်းကကလေးငယ်တွေရဲ့ပညာသင်ကြားရေးလည်းရပ်ဆိုင်နေတယ်လို့ပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဇန်နဝါရီလအတွင်းကတရုတ်ပြည်ဘက်ကိုတင်းရှောင်ခဲ့တဲ့ကချင်စစ်ဆောင်ဒုက္ခသည် IDP တွေဟာတရုတ်အာဏာပိုင်တွေကလက်မခံခဲ့တဲ့နောက်အခုအခါမှာမကားရံနဲ့ပါချောင်အကြားကရှေ့အရန်စခန်းမှာခိုးလုံနေကြပါတယ်။လက်ရှိစစ်ဆောင်ပြည်သူတွေရဲ့အခြေအနေကိုသူတို့ကိုကူညီပေးနေတဲ့စုပေါင်းအဖွဲ့ရပြောခွင့်ရသူကိုကွန်ရှာအောင်ကအခုလိုပြောပါတယ
်။အများစုကဒီရှေ့ပြန်လို့ခေါ်တဲ့နေရာကိုရောက်နေကြတာဖြစ်ပါတယ်။လူရေကြတော့1800ဝန်းကျင်လောက်ရောက်နေတာဖြစ်ပါတယ်။အမှရည်သေးတွေထိုးပြမှသူတို့ခိုလုံနေတာဖြစ်ပါတယ်
။စစ်ဆောင်ဒုက္ခတဲ့တချို့ဟာတရုတ်နိုင်ငံဘက်ကမိတ်ဆွေတွေဆွေမျိုးတွေရှိရာကိုတွားရောက်ခိုလုံတာရှိတယ်လို့တချို့ကတော့မြစ်ကြီးနားဝိုင်းမော်မြို့တွေမှာရှိတဲ့စစ်ဆောင်စခန်းတွေကိုတွားရောက်ခိုလုံခဲ့ကြောင်းလည်းပြောပါတယ်။လောလောဆယ်ရှေ့အရန်စခန်းမှာရှိတဲ့ပြည်သူတွေဟာပြင်းထန်တဲ့အေးအေးဒဏ်ကိုခံစားနေရပြီးစားနပ်ရိက္ခာအတွက်လည်းစိုးရိမ်နေရကြောင်းဆက်ပြောပါတယ်။
ဆုံးဒီကလာဖြစ်တဲ့အတွက်ကြောင့်အဲ့ဒီနေရာဒေတာဟာအင်ဗဒါမအေးတဲ့နေရာဖြစ်ပါတယ်ခုအနေထားမှာကြတော့တပိုလင်ဘေးမိုးပြမပဲရည်တေးထိုးပြီးနေနေရတဲ့အနေထားဆိုတော့ဒီ IDPD အတွက်ကျမရေးပိုင်းနဲ့ဆောင်းဆောင်မှုအပိုင်းနဲ့ပတ်သက်ရင်လည်းတော်တော်စိုးရိမ်စရာလူတွေပေါ့နော်ခြားရနာတာဥယျာဉ်များတဲ့အနေထားမှာရှိတယ်တစ်ဖက်မှာလည်းသူတို့အတွက်ဒီစာနာရိခာတရားလည်းကျလပ်လာနိုင်မဲ့အနေထားရှိတော့ကျွန်တော်အဲ့ဒါလည်းဆိုရင်ဒါရှိတာဖြစ်ပါလေ။ကလေးဒီကြတော့လေဒီခုကအတန်းတင်ဆန်ပွဲလေနီးလာတဲ့ကာလမှာဒီလိုကြောင်းလေမဆက်နိုင်တဲ့အနေထားမျိုးဖြစ်နေတော့အဲ့ဒီအပိုင်းမှာလည်းကျွန်တော်တို့ဟိုဆိုရင်နေတဲ့အပိုင်းကြီးရှိတာဖြစ်ပါလေ
။ပြီးခဲ့တဲ့လကုံပိုင်းကတော့တရုတ်နိုင်ငံဘက်ကကချင်လူမျိုးတွေကစောင်းတဲ့အနှွေးတွေတွေအမိုးကတွေလှူဒန်းခဲ့ပေမဲ့လောင်းကားမှုမရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ရှေ့ရန်စခန်းကိုရောက်ရှိနေသူတွေဟာဒီဇင်ဘာလလယ်ပိုင်းကဖြစ်ပေါ်တဲ့ဒီတိုနဲ့ live house စခန်းတိုက်ပွဲတွေကြောင့်ဇိုင်းအောင်နဲ့ခေါရှောင် IDP စခန်းတွေကတင်းရှောင်လာသူတွေဖြစ်ပါတယ်။အဲ့ဒီစခန်းတွေမှာတိုက်ပွဲကလက်နက်ကြီးကြီးတွေကြားရောက်ခဲ့တာကြောင့်တရုတ်နိုင်ငံဘက်ကိုတင်းရှောင်ခဲ့ပေမဲ့တရုတ်အစိုးရကအဝင်မခံတာကြောင့်ရရှိရှေ့ရန်စခန်းကိုခိုးလုံနေထိုင်နေကြရတာဖြစ်ပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်မှာတိုက်ပွဲတွေအတန်ငယ်ငြိမ်သက်နေတယ်လို့အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြားမှာတီးတန့်တွေးဆဆွေးနွေးဖို့ကမ်းလှမ်းဓာတ်တွေလည်းရှိနေပါတယ်။အစိုးရဘက်ကကမ်းလှမ်းလာတဲ့အခြေအနေနဲ့တွေးဆဆွေးနွေးမဲ့အလားအလာကိုတော့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။တွေးဆဖို့ခေါ်လာတော့မဟုတ်ပါဘူး။တွေးဆလို့လို့ရှိတော့တွေးဆလို့ရပါတယ်ဆိုတဲ့အကြောင်းကြားတဲ့သာဖြစ်ပါတယ်။ကျေဘက်ကနေတော့တီးတန့်တွေ့ဖို့အစီအစဉ်တော့အခုလောလောဆယ်တော့မရှိသေးဘူး။တကယ်လို့ညာနိုင်ငံရေးဆွေးနွေးမယ်ဆိုလို့ရှိရင်တော့အဲဒီ UNFC တွေ UNFC ရဲ့ဆွေးနွေးမှုအတိုင်းပဲကျွန်တော်တို့သွားမှာဖြစ်ပါတယ်။အဲဒါကြောင့်သူတို့ဒီ DDA ရဲ့လမ်းကြောင်းပေါ့အဲကနေပဲကျွန်တော်တို့သွားဖို့ဖြစ်ပါတယ်။ဒီလိုညာဒီ KIO နဲ့ပဲတီးတန့်ဒီပို့လို့တဲ့ကိစ္စတွေရှိလာလို့ရှင်တော့ဒါအတွေ့အကြုံရှိပါတယ်။ဒါမှမဟုတ်ကုလလို့ဆရာတော့အတွေ့အကြုံစီစဉ်ရတော့မရှိပါဘူး
။ KIO အဖွဲ့ဟာအပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးမှထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC မှာပါဝင်ပြီး UNFC ကဖွဲ့စည်းထားတဲ့ DPN ကနိုင်ငံရေးဆွေးနွေးရေးအဖွဲ့ကအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဆွေးနွေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့လကုံပိုင်းကလည်း DPN အဖွဲ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဆွေးနွေးဖို့တည်င်းတွေဖြတ်ပေါ်ခဲ့ပေမဲ့တွေ့ဆုံနိုင်တာတော့မရှိပါဘူး။ဒီလကုံပိုင်းမှာတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်ပြန်လည်ကျင်းပဖို့ရှိနေပြီး NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်ကြားပြီးဘယ်အဖွဲ့တွေတက်ရောက်မယ်ဆိုတာတော့တိတိကျကျမသိရသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့တအန်းပလောင်တက်ကိုကန်တက်ဖွဲ့တွေနဲ့အစိုးရတက်မတော်ကြားမှာဒီရက်ပိုင်းတွေအတွင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်။